ကျင်းရပါရှင
်မင်္ဂလာပါခင်ဗျာ
အခုလက်တလုံးပေါ့လေဖြစ်ပေါ်နေတဲ့ဒီမြန်မာနိုင်ငံဒီပြည်သူလွှတ်တော်တွေပြည်ထောင်စုလွှတ်တော်တွေမြို့သားလွှတ်တော်တွေမှာအခုဖြစ်နေတဲ့ဒီအငင်းပွားဝယ်ကိစ္စလေးတခုပေါ့နော်အဲ့ဒါကတော့အခု right to recall လို့ခေါ်တဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်တွေကိုတာဝန်မှရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းပေါ့အဲ့တော့ဒီ right to recall ဥပဒေချမ်းကအရင်ကတည်းကဒီ2008ဖွဲ့စည်းပုံဥပဒေမှာပါပြီးသားပါနော
်အဲ့
တော့အဲ့ဒီထဲမှာပါတဲ့ဥပဒေနဲ့ပတ်သက်ပြီးတော့ဒီဥပဒေသူတို့အပိုက်ဒီမှာဒီရသတင်းစာထဲမှာပါတဲ့အရာဆိုလို့ရှိရင်တော့ဒီပုံမှန်38ခါမှတစ်ခါပါတယ်ပုံမှန်369ခနောက်ပုံမှန်396ကကြီးအစရှိသဖြင့်ပေါ့နော်နောက်ပုံမှန်369ပေါ့နော်အဲ့ဒီမှာပါတဲ့အကြောင်းအရာလေးတွေကိုပေါ့လေဒီကျွန်တော်တို့ရဲ့သောတာရှင်တွေကြည့်ရှုနေတဲ့ပရိသတ်တွေသိရအောင်လို့ဆိုနည်းနည်းလေးရှင်းပြပေးပါလားရှင
်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒီရှေ့ပိုင်းပေါ့နော်အခန်း1အခြေခံမူမှာလည်းပဲဒီနိုင်ငံသားတွေအနေနဲ့မိမိတို့ဒီတိုင်းပြည်ကိုစီမံအုပ်ချုပ်မယ်ဒီလိုလွတ်တော်ကိုယ်စားလှယ်တွေကိုရွေးခံပိုင်ခွင့်အဲရွေးကောက်တင်မြောက်ပိုင်ခွင့်ဆိုတဲ့အခွင့်အရေးကိုတိုင်လည်းဝင်ရွေးခံနိုင်တယ်အဲမဟုတ်လို့ရွေးမခံရင်လည်းကိုအုပ်ချုပ်မဲ့လူကိုကိုကရွေးနိုင်တဲ့အခွင့်အရေးကိုပေးထားတယ်ပြီးရင်တစ်ချိန်တည်းမှာပဲမကြက်ရင်လည်းပြန်ပြီးတော့ရုပ်သိမ်းနိုင်တယ်ဆိုတဲ့အခွင့်အရေးကိုအခြေခံမှုမှာပေးထားတယ်အဲ့တော့အခြေခံမှုမှာဒီလောက်ပဲပါပါတယ်သူကများများစားစားမရေးဘူးအဲဒါပေမဲ့သူကအသေးစိတ်ကြတော့ကျွန်တော်တို့ပုံမှန်396နဲ့369ကြတော့သူကနည်းနည်းလေးအသေးစိတ်ပါတယ်အဲ့ဒါမှတော့တိတိကျကျလေးပေါ့ဗျာနိုင်ငံသားတွေအနေနဲ့မိမိတို့ရွေးကောက်တင်မြောက်ထားတဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်ကိုပြန်ပြီးတော့တာဝန်ကနေရုပ်သိမ်းခြင်းရင်ရုပ်သိမ်းခွင့်ရှိတယ်ဆိုပြီးတော့သူကအချက်၄ချက်ပြဋ္ဌာန်းပေးထားတယ်ပေါ့ဗျာတကယ်လို့ပြည်သူလွှတ်တော်အမှတ်တရဟာနိုင်ငံတော်အပေါ်မှာသစ္စာဖောက်ပြတဲ့လုပ်ရမျိုးကိုလုပ်တယ်ဆိုရင်တော့၎င်းသို့မဟုတ်ဒီတီစဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရင်တော့၎င်းသောမောင်လေလွတ်တော်အမှဖြစ်ပြီးတဲ့နောက်မှာအကျင့်စာရိတ္တပြည့်ရွံ့တာမျိုးဖြစ်လာရင်တော့၎င်းအဲဒီလိုမှဖို့ရင်လဲရွက်ောက်တင်မြောက်ခံရပြီးနောက်ပိုင်းမှာသူဟာဒီလွတ်တော်အမှဖြစ်နိုင်တဲ့အရေးအချင်းချို့ရင်းသွားတာမျိုးသဘောကတော့ကျွန်တော်တို့ကလည်းနည်းနည်းဟိုယူတာတို့ဒေဝါလီခံသွားတာတို့ဒီလိုမျိုးပေါ့လေအဲ့ဒီလိုအကြောင်းတစ်ခုခုပေါ်ပေါက်လာလို့ရှိရင်ဒါသူ့ကိုရွက်ောက်တင်မြောက်လိုက်တဲ့ပြည်သူတွေကနေပြီးတော့သူ့ကိုပြန် recall တာဝန်ကနေပြန်ရုပ်သိမ်းနိုင်တယ်လို့သူကပြောထားတယ်ပြောထားပြီးတော့မှသူကလှုပ်ထုံလုံနေလို့သူကဖွဲ့စည်းပုံဆိုတော့ तू อ่ะအရှည်ရေးလို့မရတဲ့အခါ तू อ่ะအတူရေးလိုက်တယ် तू อ่ะဘာရေးသလို့ဆိုတော့ပြန်ရုပ်သိမ်းနေရင်သူ့ကိုရွေးကောက်တင်မြောက်လိုက်တဲ့မဲဆန္ဒနေကမဲဆန္ဒရှင်တရားခိုင်နှုံးကတောင်းဆိုရမယ်ပေါ့ဗျာရှောက်လာတင်လက်မထိုးတရားခိုင်နှုံးပေါ့ဗျာအဲအဲ့ဒါလို့တင်ရင်အဲ့ဒါကိုကျွန်တော်တို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒါအမှုဖွင့်မယ်ပေါ့ဗျာပြီးရင်စုံစမ်းစစ်ဆေးမယ်အဲ့ဒါလို့စုံစမ်းစစ်ဆေးတဲ့အခါမှာခေါဏကအမတ်ကိုလည်းထုချေခွင့်ပေးရမယ်အဲ့တော့သူက396ကတာကကြီးခကွေးကငယ်ဒါကကြီးပေါ့နော်ထူကြီးဝင်ပေးတယ်ငါကြတော့သူကဗာပြောတော်ဆိုတော့တကယ်လို့တဲ့ကော်မရှင်ကဒီလိုတာဝန်ကပြန်ရုပ်သိမ်းပေးဖို့ရှောက်ထားတဲ့ကိစ္စဟာအဲ့ဒါအကြောင်းယုတ်တိခိုင်လုံနေအရေးယူသင့်တယ်လို့ထင်ရင်ဥပဒေနဲ့အညီဆက်လက်ဆောင်ရွက်ရမည်ဆိုတဲ့စကားလေးဥပဒေနဲ့အညီဆက်လက်ဆောင်ရွက်ရမည်ပြီးတော့အောက်မှာ398ကြတော့အဲ့ဒီလိုတာဝန်ကနေပြန်ရုပ်သိမ်းဖို့အတွက်လိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းရမည်လို့ပြောထားတယ်။ဒါကဖွဲ့စည်းပုံမှာဒီလောက်ပဲပါတယ်။အဲတော့ပြည်သူလူထုအနေနဲ့မိမိတို့ရွေးကောက်တင်မြောက်လိုက်တဲ့လွတ်တော်အမတ်ကိုပြန်ရုပ်သိမ်းခွင့်ရှိတာမှတ်တယ်။ဒါမှမဟုတ်ပြန်ရုပ်သိမ်းမယ်ဆိုရင်ဘယ်လိုရုပ်သိမ်းရမယ်ဆိုတဲ့အသေးစိတ်လှုပ်ထုံးလုပ်နေပါတဲ့ဥပဒေကြတော့မရှိဘူး
။အခုနောက်ဆုံးဒီတိုက်ဆိုင်တယ်လို့ပဲပြောရမလားပေါ့နော်။သူတို့အဲ့လိုတောင်းဆိုတိုက်တွန်းနေတဲ့တစ်ချိန်တည်းမှာပဲဒီပြည်သူစုလွတ်တော်နာယကဖြစ်တဲ့သူရဦးရွှေမန်းကိုဒီကျမတို့ဒီအာဏာရပါတီခေါ်မှာပေါ့နော်ကျွန်တော်တို့ကျန်းမာရေးဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌအဖြစ်ကနေဖယ်ရှားလိုက်တဲ့ကိစ္စကပေါ်လာတဲ့အခါမှာဒါနဲ့များတိုက်ဆိုင်နေသလားဆိုပြီးတော့အများစိတ်ဝင်စားနေကြတာပါအ
ဲ့
ဒီအပေါ်မှာရောဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲတိုက်ဆိုင်မှုတစ်ခုလို့လဲပြောရင်ပြောနိုင်ပါတယ်သို့မဟုတ်ဥတီကိုယ်တိုင်ကလည်းပဲအဲလိုလိုလားလားဒီဥပဒေကိုပြဋ္ဌာန်းစေချင်တာလားနှစ်ဖက်စဉ်းစားလို့ရတယ်ပေါ့ဗျာဟိုပထမတစ်ဖက်ကတော့ကျွန်တော်တို့ဟိုအစွဲကင်းကင်းနဲ့ပေါ့နော်အခုလူများထင်တဲ့ဟာကိုခဏလေးဘေးထားပြီးတော့ပြောရရဲစောစောကကျွန်တော်ပြောတဲ့အတိုင်းပဲဖွဲ့စည်းပုံအခြေခံဥပဒေမှာဒီ right of recall နဲ့ပတ်သက်ပြီးတော့လုတ်ပိုင်ခွင့်အာဏာအားလုံးကကော်မရှင်ကိုသူကအပ်ထားတယ်။နော်ဒါကတော့လည်းတော်တော်ထူးဆန်းတယ်။အမှန်ကော်မရှင်ရဲ့အလုပ်ကရွေးကောက်တင်မြောက်ဖို့ပဲ။အဲ့အမှတ်တွေကိုဖြုတ်ဖို့အလုပ်ဟာအမှန်တော့သူ့ကိုတာဝန်မပေးသင့်ဘူး။ပေးဖို့လည်းမကောင်းဘူး။အရင်တုန်းကလည်းမရှိဘူး။ဥပမာကျွန်တော်တို့မဆက်လက်ခဲ့ social constitution mah so di ha lwat daw ba song phat de amat tyaw ko yauk tain tin ne lo thin yin da lwat daw ma ba aso tin lwat daw ba sin sa pi lo tharou yauk tain ne bo bya akhu ka ga di commission so de apwet apwet ko tu wa di ana ko twa pi lo pe lai da da nen nen le tyel lon phit da bo lo lu tyaw ko tor tor ko chi de ana tain myin ne ana myo ko lwat at de da ri ya de ka lo pi du lu lu ye lou bai mwen ko commission ko twa khwe pe da lo phit ni de a lo pushi ho shao lwa de tin ne amu ri phwet ne bo bya da byan yauk pe ba
ဒါမှမဟုတ်ပြန်ရုပ်ဖို့အတွက်ဥပဒေကမရှိတဲ့အခါကျတော့ဒီဥပဒေကပန်နေပေါ့သူရှိမှတန်းလန်းဖြစ်နေတယ်သူဆက်မလုပ်နိုင်ဘူးဖြစ်နေတယ်အဲ့တော့အဲ့ဒီအမှုတွေကို तू ကစုတ်တက်ချင်တဲ့အခါကျတော့ဥပဒေပြဋ္ဌာန်းပြီးကိုလိုလို့ तू ကတောင်းတာပါတကယ်တော့ဒါဟိုဥရွှေမကိစ္စနဲ့မပတ်သက်ပါဘူးတော်တော်တန်တန်းကလည်းတိတ်မကြံတော့ဘူးလေရွေးကောက်ပွဲပဲမကြခင်စတော့မယ်ဆိုတော့အဲ့လိုမကြခ
ဘူးအခုမှတင်နေဆိုရင်တော့ဒါတည်တည်ရလို့ပြောလို့ရတယ်အစရုဒ္ဓအချိန်ပြန်တင်နေဆိုတော့ဒီမှာအဲဒါကတော့သူလုံးလက်စပရိုစီဒင်းတစ်ခုကိုမဆုံးသေးလို့ဆက်လုပ်တာလို့ပြောနိုင်တယ်လို့ဒါဟိုဥွှေမန်းကိုဒီဥပဒေအသုံးချပြီးတော့မှဖယ်ခြင်းလို့ထင်စရာမြင်စရာဖြစ်လာတယ်အဲ့တော့ဒီနေရာမှာဆွေးနွေးစရာရှိတယ်ဗျစရုဒ္ဓအချိန်ပြန်မတင်ခင်ရှေ့ပိုင်းကဟာလေးကိုနည်းနည်းလေးကျွန်တော်ပြောပြမယ်အဲ့တော့ဒီဥပဒေကိုဘာဖြစ်လို့အခုလို့ထပ်ခါထပ်ခါတင်းနေရတာတော့ဘာဖြစ်လို့တခါတည်းနဲ့အတီမဖြစ်တော့ဆိုတဲ့ရာဇဝင်ကိုသိမှဒါကကျွန်တော်တို့ရှင်းသွားမယ်အဲ့တော့ဒီမှာကတရားခိုင်နှုန်းကနေ recall လုပ်ဖို့အခွင့်အရေးရှိတယ်ဆိုတော့ဥပမာတချို့မြို့နယ်ဆိုရင်တချို့မဲဆန္ဒနယ်ကတပေါင်းလောက်ပဲရှိတယ်တချို့ဆို၄-၅ထောင်လောက်ပဲရှိတဲ့ဟိုချင်းမှဆိုအဲ့လောက်ရှိတယ်နည်းနည်းလေးတွေတချို့နေရအဲ့တော့အကြံအမြင်မျိုးနဲ့တခုမှလူတပေါင်းရှိတယ်ဆိုပါဆိုမဲ့ပေးနိုင်တယ်လို့အဲ့တော့လူတရားစုလို့ရရင်ဒါအမှုဖွင့်လို့ရနေပြီအဲ့တော့ကျွန်တော်တို့ရဲ့ရွေးကောက်ပွဲစနစ်ကလည်းဒါ FPTP ပေါ့ဗျာနိုင်သူအကုန်ယူစိုက်တဲ့လောက်ဝင်ပြိုင်မဲအများဆုံးရတဲ့လူကတက်သွားမယ်အဲ့တော့တနေရာမှာ9ရောက်လောက်ပြိုင်လို့ရှိရင်22ရာနှုန်းလောက်ရရင်အဲ့ဒီလူကအမှတ်ဖြစ်တက်သွားပြီဟဲ့လားဒါ3ရောက်လောက်ပြိုင်မယ်ဆိုရင်ဒါ30နဲ့45ရာခိုင်နှုန်းရရင်သူကအမှတ်ဖြစ်သွားပြီအဲ့တော့သူကအမှတ်ဖြစ်ဖို့အတွက်တောင်အနည်းဆုံးအဲ့ဒါလို35 40ရာခိုင်နှုန်းမဲရမှသူ့မှာအမှတ်ဖြစ်ဖို့အခွင့်အလမ်းရှိတယ်။အဲသူ့ကိုပြန်ဖြုတ်ဖို့ကြတော့တရားနှုန်းကဖြုတ်နိုင်တဲ့အခွင့်အာဏာရတယ်ဆိုတော့သူအမှတ်ဖြစ်ဖို့တော်တော်မလွယ်တဲ့ကိစ္စကိုဖြုတ်ဖို့လွယ်လွယ်လေးဖန်တီးပေးထားတယ်လို့ဖြစ်နေတဲ့အတွက်အဲ့ဒီဥပဒေဟာဒါတော်တော်လေးအားနည်းနေတဲ့ဥပဒေ။နောက်တစ်ခုမှားတာကဖွဲ့စည်းပုံအခြေခံဥပဒေမှာဘယ်တော့မှအသေးစိတ်မရေးရဘူး။သူအခြေခံမူလောက်ပဲရေးရတယ်ပြည်သူလူထုမှာသူတို့ရွေးတဲ့လူကိုပြန်ပြီးတော့ဖြုတ်ချနိုင်တဲ့အခွင့်အာဏာရှိတယ်အဲ့ဒီအတွက်လိုအပ်တဲ့ဥပဒေပြဋ္ဌာန်းပေးရမယ်တော်ပြီ။သူကအဲ့လိုတရားခိုင်နှုန်းတို့နေရာခိုင်နှုန်းတို့ဘာလုပ်ရမယ်တို့ကိုဖွဲ့စည်းပုံမှာရေးလိုက်ရင်နောက်ပိုင်းဥပဒေပြဋ္ဌာန်းတဲ့အခါကျတော့ဒီဖွဲ့စည်းပုံကြီးကိုထောက်ထားနေရတဲ့အတွက်ဥပဒေပြဋ္ဌာန်းတဲ့လူတွေကဘောင်ကျင်းသွားရော။တခုကဒီပြည်သူလူထုရွေးကောက်တင်မြောက်တဲ့လူကြတော့တရားခိုင်နှုန်းကသဘောမကျရင်ပြန်ဖြုတ်ဖို့အတွက်အမှုဖွင့်နိုင်တယ်။ဟိုဘက်ကမိုးကြရွှေကိုခန့်ထားတဲ့ပုံစံတွေကြတော့ပြည်သူလူထုကမကျရင်ဖြုတ်နိုင်တဲ့အခွင့်အာဏာမရှိဘူး။အဲ့တော့ fair မဖြစ်ဘူးဒီဥပဒေက။အဲ့တော့ဒါဒီအလုံးကဖွဲ့စည်းပုံကိုအခြေခံပြီးတော့ဖြစ်လာတာ။ဒါကြောင့်ဥပဒေပြဋ္ဌာန်းလိုက်ဒီဥပဒေက fair ဖြစ်တဲ့ဥပဒေဖြစ်လာမှာမဟုတ်ဘူး။ဖွဲ့စည်းပုံကိုပြင်ပြီးမှသာဒီလိုဥပဒေကိုရေးဖို့ကောင်းတယ်ဆိုတဲ့အယူအဆကရှိတယ်။ဒါကြောင့်မို့လို့အချိန်ချင်းတင်လိုက်တိုင်းဒီပြဿနာကြောင့်ဒီဥပဒေဟာလုံးလို့မရဘူး။အဲ့တော့လုံးလို့မရတဲ့ဟာကိုအခုနောက်ဆုံးလွှတ်တော်မှာဘာလုပ်တော့ဆိုတော့သူကဇယားခွက်ကြီးနဲ့ဇယားခွက်ကိုကတ်လန့်ပြဇယားခွက်ရိုက်ပြီးတော့ဒါကပြည်သူလွှတ်တော်ရဲ့အယူအဆဒါကအမျိုးသားလွှတ်တော်ရဲ့အယူအဆဒါလွှတ်တော်၂ရက်ပေါင်းဒီဥပဒေကြမ်းရေးဆွဲရေးကော်မတီရဲ့အယူအဆဘယ်ဟာကြိုက်တယ်လဲမှတ်ချက်ပေးပါဆိုပြီးတော့သူကဟိုဆွေးနွေးဖို့တောင်းမပေးတော့ဘူးဟိုခင်ဗျားဘာကြိုက်တယ်လဲတစ်လုပ်ပေးဆိုတဲ့ပုံမျိုးနဲ့နောက်ဆုံးပြန်တင်တယ်တင်ပြီးတော့အဲ့ဒါပြီးသွားပြီပြီးတဲ့အခါကျတော့အခုဒီမှာပြန်လာတင်တယ်အဲ့တော့စောစောကခင်ဗျားမေးတယ်လို့ပေါ့ဗျာဘာဖြစ်လို့ဒီလွှတ်တော်တက်တက်နည်းနည်းလေးကြံတဲ့အချိန်မှာဒီဟာကိုပြန်တင်ရသလဲပြီးတော့ဒီလောက်မကြေမလဲဖြစ်နေတဲ့ကိစ္စတစ်ခုကိုခဏပြန်တင်လုပ်ပြီးတော့မှလိုအပ်ရင်ရွက်ောက်ပွဲပြီးတော့မှဖွဲ့စည်းပုံပြင်ပြီးတော့မှအလုံးလက်ခံနိုင်တဲ့ဟာပြန်ရေးရမကောင်းဘူးလားเนาะလွတ်လို့ရရတာနဲ့ဘာဖြစ်လို့အခုလိုကတ်ပြီးတော့ဟလာဒီနေ့ပဲဥက္ခရာရာထူးကဖြုတ်တယ်နောက်တနေ့လွတ်တော်စတာနဲ့ဒါကိုအရင်အတီးပြုတ်ပေးပါလို့တောင်းဆိုလာတော့ဆွဆွဲမယ်ဆိုလဲဆွဆွဲเสียရဖြစ်တာပေါ့ဗျာ
အခုဒီဥပဒေရလည်းတပိုင်းပေါ့လေအဲ့တော့မြန်မာနိုင်ငံရေးအခြေအနေပေါ့အခုဒီလွတ်တော်ထဲမှာကျမတို့အရင်တော့လည်းခဏခဏဆွေးနွေးခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လာလို့ရှိရင်ဒီစစ်တပ်ကကိုယ်စလဲတွေရှိနေတဲ့များကာလပတ်လုံးပြင်ဆင်ရအကြောင်းမရှိဘူးဆိုတော့ဒါတာမန်လူပဲနေတာမှသိပါတယ်လေအဲ့တော့ဒီလွတ်တော်မပြီးခင်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတော့ရေထဲမျောသွားပြီလို့ပဲပြောရမှာပေါ့နော
်ပြင်မှုကိစ္စကတော့အစတည်းကဒီဥပဒေကစရေးကလေးကကိုစစ်သားတွေရေးထားတာ เนาะไต้บีโกดีเสร็จแต่ก็ยัดแต่ปันปงสันตะမျိုးမဟုတ်တမျိုးเนี่ยอุ้ชุบလို့ย่าออกยืนပြီးထားတာยีกระเดะอ่ะตรุอ่ะตีတယ်တစ်ချိန်ကြာရင်ပြင်มาပဲဆိုတော့ตรุอ่ะตีပြီးသားဒါကြောင့်အစတည်းကပြင်လို့မရအောင်86ရာနှုန်းသဘောတူมาပြင်လို့ရမယ်ဆိုပြီးตรุอ่ะ25ရာနှုန်းมายัดထားတယ်အဖြစ်အချင်းချင်းလေးအဲ့တော့အခုရွေးကောက်ပွဲပြီးရင်ပြင်လို့ရမလားမရဘူးဘာဖြစ်လို့လို့ဆို25ကြာသားပြန်ပါလာတာပဲဒီ25ရာနှုန်းကရှိနေဦးมาပဲအဲ့တော့25ရာနှုန်းရှိနေရင်နောက်တစ်ခါပြန်ပြီးတော့ဒီရွေးကောက်ပွဲပြီးလို့ပြန်တင်ရင်လည်းပဲဒီ25ရာနှုန်းသဘောမတူရင်ဒီဖွဲ့စည်းပုံမှာပြင်လို့မရဘူးဒါကြောင့်ကျွန်တော်ကအစတည်းကဒီဖွဲ့စည်းပုံမှာပြင်လို့မရတဲ့ဖွဲ့စည်းပုံကျွန်တော်တို့လောက်ရမှာအသည့်ရေးပြီးအစားထိုးတဲ့နီလန်းကိုပဲရှာရမယ် formal way နဲ့ပြင်လို့မရတော့ဘူးကျွန်တော်တို့ informal way နဲ့သွားမှပြင်လို့ရမယ်အခုလက်တွေ့ပဲလေတော်ကဆုံးဆိုရင်ပြောသလိုပဲအခုကြည့်ကျွန်တော်တို့နှစ်နှစ်ခွဲအချိန်ပြီးပြင်ဖို့ကြိုးစားတယ်ဥရွှေမန်းကိုတိုင်ကလိုလိုလားလားကြီးပြင်ဆင်ခြင်းတဲ့သဘောမျိုးပြပြီးတော့ဟလာမဲတွေပါတွေတော့ဝင်ပေးခဲ့တယ်သို့တော့အောက်မှမအောင်မြင်မယ်ဒါကြောင့်ဒါအစတည်းကမအောင်မြင်နိုင်တဲ့လမ်းကြောင်းပါပဲဖွဲ့စည်းပုံချင်အုပ်ပြီးပြင်ဆင်ရေးဆိုတာတော့
ဟုတ်ကဲ့ဥရှိမန်းအနေနဲ့ရတယ်ပေါ့နော် तू ကပြည်သူနဲ့တသားရဲဖြစ်ပါတယ်ဆိုတာကို तू ကပြကျင်တဲ့အနေနဲ့ပေါ့လေမိကမတ်တာလေးပြောင်းလိုက်တာပါတကယ်တော့လေအဲ့လောက်ပြောင်းုံနဲ့လေနိုင်ငံရှင်မနိုင်ငံကြီးအခြေအနေကပြောင်းလဲသွားဖို့
တောင်းမရှိပါဘူးဟုတ်ပါဟု
တ်ကဲ့ပါအော်နောက်ဆုံးဒီမှာမေးချင်တာတော့ပေါ့ဒီအခုပြောနေတဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်များတာဝန်မှယုံသိမ်းခြင်းဆိုင်ရာဥပဒေကို NLD ရဲ့ဥပဒေအကြံပေးတဲ့အောက်အနေနဲ့ပေါ့နော်အဲ့ဒါကိုဘယ်လိုသဘောရပါလဲ NLD အနေနဲ့ဆိုလို့ရှိရင်ဒါကိုပြင်သစ်တယ်လို့ယူဆပါလား
အဲကျွန်တော်
ဆုံးဖြတ်တယ်လို့ယူဆပါလား
ဟုတ်ဒီဥပဒေကိုကျွန်တော်တို့ကလောလောဆယ်အတီးပြုတ်ရေးကိစ္စကိုသဘောမတူဘူးဒါကျွန်တော်တို့က in written လဲကျွန်တော်တို့အမှတ်တွေကိုကျွန်တော်တို့အကြံပေးထားတာရှိတယ်ခုနကတရားခိုင်နှုံးကပြန်ပြီးတော့ recall လုပ်လို့ရတယ်ဆိုတဲ့အချက်ကဒါကျွန်တော်တို့လက်မခံနိုင်ဘူးဒါကို20ရာခိုင်နှုန်း NLD ကပြင်နေတယ်ဒါတို့20ရာခိုင်နှုန်းပြင်ဖို့လည်းပဲမဖြစ်နိုင်ဘူးဖွဲ့စည်းပုံက100ရာခိုင်နှုန်းပြောထားတဲ့အတွက်ကျွန်တော်တို့ကဒါကိုသိတယ်။အဲဒါကြောင့်ကျွန်တော်တို့ကဒီဟာကိုပယ်နိုင်မဲထားခြင်းနဲ့ဒီဥပဒေကဒါ NLD ဘက်ကသဘောထားကအတိမပြည့်ဘူးသဘောမတူဘူး။ဒါကြောင့်ပယ်နိုင်မဲထားပါ။နောက်မှဖွဲ့စည်းပုံကိုလိုအပ်တယ်လို့ပြင်ပြီးတော့မှဒီဥပဒေကိုဆွဲမယ်ဆိုတာ NLD ကဒီလိုသဘောထားရှိတယ်။ဟုတ်ကဲ့ပါ။ကျေးဇူးများကြီးတင်ပါတယ်။